မနေ့ကတနင်္ဂနွေနေ့ကဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာအာနာယဘတ်ပါတီရဲ့ရုံးချုပ်ကိုစစ်ဖက်သုံးရော့ကက်ဘုံးဒီတွေများစွာထိမှန်ခဲ့တယ်လို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ဆီးရီးယားရဲ့သွေးထွက်တန်ယူအရေးခင်းတွေကိုအဆုံးသတ်စေဖို့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရရဲ့အစီအစဉ်တရက်ကိုပြင်ဆင်ချက်တွေနဲ့တင်ပြလာခဲ့တာမှာအာရဗ်အဖွဲ့ချုပ်ကအဲ့ဒါကိုပယ်ချလိုက်ပြီးသိပ်မချခင်မှာအခုလိုဘတ်ပါတီဌာနချုပ်ကိုဘုံးဒီတွေထိမှန်ခဲ့တာပါ။ဒမတ်စကတ်မြို့လယ်ကောင်မှာပောက်ကွဲမှုတွေများစွာဖြစ်ခဲ့ပြီးတော့မိသားကားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအလုံးအင်းနဲ့ပောက်ကွဲနေတဲ့နေရာတွေကိုရောက်လာခဲ့ပါတယ်။တူရကီနိုင်ငံမှာခိုလုံနေတဲ့ဆီးရီးယားလွတ်မြောက်ရေးတပ်မတော်ခေါ်အစိုးရစစ်တပ်တွေကပုံကံခွဲထွက်လာသူတွေရဲ့အရာရှိတွေကပောက်ကွဲမှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မလကစတင်ခဲ့တဲ့ဆီးရီးယားနိုင်ငံရဲ့မငြိမ်သက်မှုတွေအတွင်းမြို့တော်ဒမတ်စကတ်မှာအခုလိုတိုက်ခိုက်ခံရတာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့တွေရဲ့ပစ်ကတ်နှိမ်နှင်းမှုတွေကိုရပ်ဆိုင်းပြစ်ရေးအစားအရပ်အဖွဲ့ချုပ်ကနေလေးလာသူ900ကိုဆီးရီးယားကိုဆေလွတ်ပြီးစောင့်ကြည့်လေးလာဖို့သမ္မတအာဆတ်ရဲ့ပြင်ဆင်တင်ပြချက်ကိုအရပ်အဖွဲ့ချုပ်ကပယ်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။